မြန်မာနိုင်ငံရခိုင်မြောက်ပိုင်းပြည်ပခါတွေကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်စုစုပေါင်းတသန်းနီးပါးကိုဆက်ပြီးတော့အထောက်ပံ့ပေးသွားမယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကဒီကနေ့စနေနေ့မှာပဲပြောကြားသွားကြောင်း AP သတင်းမှာဖော်ပြထားပါတယ်။နိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့တွေကိုသူကချီးကျူးသွားပြီးတော့သူတို့ရဲ့အကူအညီနဲ့ကျွန်းတကျွန်းပေါ်မှာယာယီစခန်းတွေစောက်ပေးမယ့်အစီအစဉ်ကိုဆက်ပြီးတော့အကောင့်ထဲဖော်မယ်လို့မစ္စဟာစီနာကပြောပါတယ်။နေဆက်ဒေတာမှာတင်းမာမှုဖြစ်ပွားရတာတွေအတွက်မြန်မာအစိုးရကိုသူကအပြစ်တင်လိုက်ပြီးတော့ဒီပြည်ပခါကိုတေချာတည်ထားကင်တွေဖို့သူကဘင်္ဂလားလုံခြုံရေးတပ်ဖွဲ့ရင်းကိုညွှန်ကြားထားပါတယ်လို့ပြောပါတယ်။သူ့ရဲ့အစိုးရအနေနဲ့ဒုက္ခသည်တွေကိုစားရည်ရိတ်ခါနဲ့နေထိုင်စရာဆက်ပြီးတော့ပံ့ပိုးပေးနေမယ်။လိုအပ်လာရင်တော့သူတို့တနေ့ကိုထမင်းတစ်နက်ပဲစားပြီးတော့ကျန်တာကိုဝေစားမယ်လို့ပြောသွားကြောင်း AP သတင်းမှာဖော်ပြထားတာပါ။အခုလောက်ကုန်ပိုင်းမှာရခိုင်ပြည်နယ်အတွင်းတကြောပြန်ဖြစ်ပေါ်ခဲ့တဲ့ပဋိပက္ခတွေကြောင့်မြန်မာနိုင်ငံဘက်ကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့မြန်မာနိုင်ငံသားတွေကဘင်္ဂါလီလို့ရည်ညွှန်းတဲ့ဒီရိုဟင်ဂျာမွတ်စလင်ဒုက္ခသည်၅သိန်းကျော်ရှိပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်မစ္စဟာစီနာကအခုလိုမျိုးဒုက္ခသည်တွေကိုလက်ခံပေးထားတာသူတို့ဒေသကိုပြန်နိုင်တဲ့အခြေအနေရောက်တဲ့အထိအယိအတွက်ပဲဖြစ်ပါတယ်လို့လည်းဒီကနေ့ပဲထပ်ပြောသွားခဲ့ပါတယ်ရှင်။